သောတာရှင်များခင်ဗျာအချိန်ကပကြီးရေးတဲ့ဝင်းပြီဟာကဗျာရေးတဲ့ကိုတင်မူကိုကြည်အောင်ကိုစွမ်းကြီးတို့နဲ့လပေးဆိုင်မှာထိုင်းနေကြပါတယ်ဒီလေးယောက်စလုံးဟာမန္တလေးတက်သူအထွက်ကြတယ်နောက်မန္တလေးကလူလူစာအုပ်တိုက်သတင်းစာတိုက်ထွက်တယ်လေဖြစ်ကြလေတော့ညီရင်ကိုတွေလူခင်မင်ရင်းနှီးကြပါတယ်ပြောမနာဆိုမနာတွေလည်းဖြစ်ကြပါတယ်ဒီကဗျာဆရာတွေစာအုပ်ထုတ်တဲ့အခါတွေမှာဝင်းဖေတို့ပေါ်ဦးသက်တို့ကအများဆုံးကာဗာဒီဇိုင်းတွေရေးဆွဲပေးကြပါတယ်အထူးသဖြင့်ကိုကြည်အောင်ရဲ့ကဗျာစာအုပ်တွေကိုဝင်းဖေဆွဲပေးရတာတော်တော်များပါတယ်နောက်တော့ဝင်းဖေကပကြီးတယ်မဟုတ်ပဲနေရာတကာမှာပါလီယာရှောက်လုပ်ပါတယ်ဂီတဆိုတာကလည်းငယ်ငယ်ကလေးကဝင်းဖေတို့မိသားစုမှာမသိမနေရဆိုတော့ဝင်းဖေကဆိုးစရာရှိဆိုးတီးစရာရှိဒီအကုန်ရှောက်လုပ်တတ်ပါတယ်နောက်တော့ရုပ်ရှင်ကလည်းဝင်းဖေကငယ်ငယ်ကလေးကသိကြိုက်တာဆိုတော့ကြည်လာတော့ကိုယ်တိုင်ရုပ်ရှင်ဝတ္ထုတွေရေးခြင်းများနဲ့ရုပ်ရှင်ဇာညွန်းတွေလည်းရေးခြင်းများနဲ့ပြီးတော့ကိုယ်တိုင်ဒါရိုက်တာလုပ်ပြီးရိုက်ပြန်ပါတယ်နောက်တော့ရုပ်ရှင်ဝတ္ထုတွေဇာညွန်းတွေရေးနေရတာမဟုတ်လားဒီတော့မထူးဘူးဆိုပြီးတော့ရုပ်ရှင်ဖလင်ပြတ်လပ်ပြီးအလုပ်တွေပါရှားတဲ့အခါမှာဝင်းဖေကဝတ္ထုတွေရေးမိပြန်ပါတယ်ဒီတော့ကဗျာဆရာကိုကြည်အောင်ကအဲ့ဒီလဖေးဆိုင်ဝိုင်းမှာပဲပြောတော့တာပေါ့ကိုဝင်းဖေခင်ဗျာရှောက်လို့နေတာတော်တော်ဆုံးနေပြီနော်ကဗျာတော့မရေးရသေးဘူးလှုပ်ဆမ်းမအောင်များကဗျာလည်းစမ်းပြီးရေးကြည့်စမ်းမအောင်ဘာညာနဲ့ဝင်းဖေကိုတိုက်တော့နေပါလေကဗျာဆရာကိုစွမ်းကြီးကသတင်းစာကိုမဲဖတ်နေလို့ဘာမှမသိပေမဲ့ကဗျာဆရာကိုတင်မိုးကိုပါချန်းကတော့ဆေးဘော်လေးကိုအရသာခံပြီးဖွာရင်ကိုကြည်အောင်ကိုကြည့်နေပါလေကိုကြည်အောင်ဝင်းဖေကိုတိုက်တွန်းပြောဆိုနေတာကိုတော့ဝင်ပြီးတော့ဖေးကူပြီးတော့မပြောပါဘူးကိုကြည်အောင်ကကိုတင်မိုးရဲ့ထောက်ခံမှုရလို့ရညာတစ်ချက်တစ်ချက်လှမ်းကြည့်ပေမဲ့ကိုတင်မိုးကလည်းတုတ်တုတ်မှမလုပ်ဘဲဆေးဘောလေးကိုသာဖွားနေပါတယ်ကိုကြည်အောင်ကလည်းဝင်းဖေကဗျာရေးစမ်းကြည့်ဖို့တောင်မျိုးစုံကနေပြီးတော့အမျိုးမျိုးတိုက်တွန်းတောင်းဆိုနေပါတယ်ဝင်းဖေကတော့အင်းမလုပ်အဲမလုပ်နဲ့ယူကြည်အောင်ဆောင်းနေရပါတယ်ဒီလိုနဲ့ပဲကိုကြည်အောင်ရဲ့စေတနာဘလဘွားနဲ့ကြီးတိုက်မှုဟာ7မိနစ်15မိနစ်လောက်ထိတောင်ကြားလာပါတယ်ဒီမာရင်ကိုတင်မိုးကနားကြားပြင်ကတ်လာတယ်နဲ့တူပါတယ်ဒီမဲ့ကိုရင်ခမည်းသူ့ကိုကဗျာရေးဖို့တိတ်တိုက်တွန်းမနေနဲ့သူကအယောင်တွေအသံတွေနဲ့ကဗျာတွေရေးနေတာကြာလာပြီနားလည်လားလို့ပြောချလိုက်ပါတယ်ကိုကြည်အောင်ကတော့ရုပ်တည်းပါးစပ်အဟောင်းသားနဲ့ဗျာတဲ့ပြီးတော့မှစဉ်းစားမိသွားဟန်တူပါတယ်အာဟုတ်သားပဲဟုတ်တယ်နော်တဲ့ဒီတော့ကိုတင်မိုးကပဲဆက်ပြီးပြောပါတယ်ဟိုးတင်ပေါင်း3000ကျော်ကအတွေ့အခေါ်နဲ့အမှုပညာထွန်းကားတဲ့ခေါ်မနိုင်ငံမှာအမှုပညာတွေအလုံးကိုကဗျာလို့ခေါ်ကြောင်းသူဖတ်ဖူးမှတ်ဖူးတဲ့အကြောင်းပြောပါတယ်ပကြီးပဲဖြစ်ဖြစ်ဗဘူးပဲဖြစ်ဖြစ်အဆိုးအတီးဂီတတွေပဲဖြစ်ဖြစ်အကသပင်တွေပဲဖြစ်ဖြစ်လူတွေရဲ့စိတ်ကူးစိတ်ကန်းတီးထွင်ဖန်တီးမှုတွေပါလာပြီဆိုရင်ကဗျာလို့ခေါ်ပါတဲ့ခမညာခုခေတ်မှာကြတော့ကဗျာဆိုတာဟာနုပညာရဲ့အကိုင်းခဲတစ်ခုသာဖြစ်တယ်လို့ပြောင်းလဲသတ်မှတ်ခေါ်နေကြတယ်တဲ့သူ့အနေနဲ့ကတော့အနုပညာတွေအလုံးကိုရှေးခေတ်ခေါ်မှာကလို့ကဗျာလို့ခေါ်တာကိုပို့ပြီးနှစ်သက်ပါတယ်ခမညာကဗျာဝိညာဉ်ကဗျာလိပ္ပာပါလာပြီဆိုရင်ကာယံမဲ့ပဲဖြစ်ဖြစ်ဇကပြေနဲ့ပဲဖြစ်ဖြစ်ကဗျာမြောက်လာတယ်လို့လူတွေရဲ့လှုပ်ရှားမှုလှုပ်ဆောင်ရဲ့အလုံးမှာကဗျာလိပ္ပာကဗျာဝိညာဉ်ကိန်းဝင်နေရင်အမှုပညာမြောက်တယ်ကဗျာဆန်တယ်လို့ပြောကြတာပဲမဟုတ်လားလို့ကိုတင်မိုးကရှင်းပြပါလေကိုကြည်အောင်လည်းအထိုက်အလျောက်တော့ကျေနပ်သွားကုန်ရပါလေခင်ဗျာဆက်လက်တင်ပြပါဦးမယ်ကျမ်းမှာချမ်းသာကြပါစေကျွန်တော်ဝင်းပြ